အမေရိကန်နဲ့ G7 ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံခေါင်းဆောင်တွေဟာရုရှားစီကရေနံဆက်ပြီးမဝယ်ဖို့ဒါမှမဟုတ်တင်ပို့မှုပိတ်ပင်ဖို့အတွက်တနင်္လာနေ့မှာသဘောတူလိုက်ကြပြီးဒါဟာသတင်းဆက်ပတ်ကြားနေပြီဖြစ်တဲ့ယူကရိန်းကိုရုရှားချူးကျော်မှုအတွက်ရုရှားရဲ့ပင်မဝင်ငွေရလန်းကိုတိုက်ရိုက်ပြစ်မှတ်ထားအရေးယူတာလည်းဖြစ်ပါတယ်ဒီလိုအရေးယူတာဟာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အဓိကငွေစည်းဆက်မှုရလန်းကိုအပြင်းထန်ထိခိုက်စေမှာဖြစ်တဲ့အတွက်အခုသူတိုက်နေတဲ့စစ်ပွဲအတွက်လိုအပ်တဲ့ငွေရနိုင်တော့မှာမဟုတ်ဘူးလို့ American, Britain, Canada, ပြင်သစ်, Germany, Italy နဲ့ Japan, G7 နိုင်ငံတွေကခေါင်းဆောင်တွေက Ukraine သမ္မတ Volodymyr Zelensky နဲ့ online မှာတွေ့ဆုံပြီးပြောကြားခဲ့တာဖြစ်ပါတယ်။ American က Russia စီကရေနံဝယ်ယူမှုကိုရပ်ဆိုင်ထားပြီးဖြစ်တယ်လို့ EU, ဥရောပသမဂ္ဂ28နိုင်ငံကလည်းသူတို့ရဲ့ရေနံစိမ်းဝယ်ယူမှု၄ပုံတစ်ပုံကို Russia စီကမှာယူနေရကနေရပ်ပစ်ဖို့အတွက်စီစဉ်နေတယ်လို့ကြေညာထားတာပါ G7 ခေါင်းဆောင်တွေဟာဒုတိယကမ္ဘာစစ်ကြီးဥရောပမြေပေါ်မှာအဆုံးသတ်သွားတဲ့နေ့ VED နှစ်ပတ်လည်နေ့ကိုယူကရိန်းသမ္မတပါပါဝင်ပြီးကျင်းပနေခြင်းရုရှားကတော့1945မှာနာဇီဂျာမနီလက်ကနေဆိုဗီယက်အောင်ပွဲခံတဲ့နှစ်ပတ်လည်ဖြစ်တနင်္လာနေ့မှာကျင်းပဖို့လုပ်နေခြင်းပါပဲယူကရိန်းကိုဝင်တိုက်တဲ့ရုရှားသမ္မတပူတင်အောင်ပွဲမခံနိုင်အောင်ဆက်ပြီးတင်ကြီးတင်ရွတ်ခဲရှိနေမှာဖြစ်ကြောင်း G7 အဖွဲ့ကကြေညာခဲ့တာဖြစ်ပါတယ်။အခုလိုယူကရိန်းကိုကျူးကျော်တိုက်ခိုက်တာဟာရုရှားနဲ့ဒုတိယကမ္ဘာစစ်အတွင်းတမိုင်းဝင်ပြစ်ဆက်ခဲ့တဲ့ရုရှားပြည်သူတွေအတွက်အဆက်ရရဖြစ်စေတယ်လို့လည်းပြောပါတယ်။